မင်္ဂလာပေါင်းနဲ့ပြည်စုံနဲ့ညနေခင်းဖြစ်ကြပါစေရှင်။အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2018ခုနှစ်မတ်လ1ရက်နေ့ကြာသပတေးနေ့ညနေခင်း VOA မြန်မာပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ16925တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။တော်ရရှင်များရှင်လန်းချက်မြင့်ကြပါစေရှင်။ကျွန်မသင်္ကီထိုက်ပါ
။ကျွန်တော်အောင်လင်းဦးပါ။ညနေနားဆင်ရမယ့်သတင်းတွေထဲမှာတော့ဖလော်ရီဒါပြည်နယ်ထက်တန်းကျောင်းပြစ်ခတ်မှုဖြစ်ခဲ့ပြီးနောက်မှာပဲအမေရိကန်ကအဓိကလက်လီအယောင်ဆိုင်ကြီးနှစ်ဆိုင်ကတနက်ရောင်းချတဲ့မူဝါဒတွေကိုပြင်ဆင်လိုက်ပါတယ်။ရခိုင်ပြည်နယ်ကထွက်ပြေးသွားတဲ့ဒုက္ခသည်တွေရဲ့အခြေအနေကိုအကဲကတ်ဖို့လူခွင့်ရေးဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းရေးမှူးချုပ်ဗင်္ဂလားဒေ့ရှ်ကိုမနက်ဖြန်သွားရောက်မှာပါ။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့သူချင်းညာပေးဆောင်မှာပါ
။ကောင်းပါပြီရှင်။အမေရိကန်တို့ရဲ့စံတန်ဖိုးတစ်ခုဖြစ်တဲ့လွတ်လပ်စွာကိုယ်ခွင့်ယုံကြည်ခွင့်ဟာကဘာတလွှားဘလောက်ပေါက်မြောက်နေပါပြီလဲ။နောက်အချမ်းဖက်မှုတွေလူခွင့်ရေးချိုးဖောက်မှုတွေကိုလေ့လာစောင့်ကြည့်တားဆီးဖို့ကုလသမဂ္ဂမှာငွေလိုနေတယ်ဆိုတဲ့အကြောင်းနဲ့သတင်းပေးပို့ချက်တစ်ခုမှာတော့စစ်တွေကဘုံခွဲမှုနဲ့ဆက်ဆက်ပြီးတော့အဖမ်းဆီးအခြေအနေတွေကိုလည်းကြားကြရဖို့ရှိပါတယ်ရှင်။အခုရင်ဆုံးတော့ကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ကထိတ်တန့်ရောက်သတင်းတွေကိုပြောပြပေးကြပါဦးရှင်။
ဖလော်ရီဒါပြည်နယ်ကထက်တန်းကျောင်းမှာပြစ်ခတ်မှုဖြစ်ခဲ့ပြီးတဲ့နောက်မှာပဲအမေရိကန်ပြည်ထောင်စုကအဓိကလက်လီအယောင်ဆိုင်ကြီးနှစ်ဆိုင်ဟာတနက်ရောင်းချတဲ့မူဝါဒတွေကိုပြင်ဆင်လိုက်ပါတယ်။ထက်တန်းကျောင်းမှာပြစ်ခတ်မှုကျူးလွန်သူဖြစ်အေးအေးယူခံထားရတဲ့ Nicholas Cruz ကတော့ AR-15 တက်ခတ်ရေးသုံး rifle ကိုအသုံးပြုခဲ့တာပါ။အမေရိကန်မှာအကြီးဆုံးလက်လီဆိုင်ဖြစ်တဲ့ Walmart ကတော့တနက်နဲ့ကြီးစံဝယ်ယူခွင့်ရှိသူအသက်ကန့်သတ်ချက်ကို22နှစ်အထိတိုးမြှင့်လိုက်ပါတယ်။တက်ခတ်ရေးသုံးတနက်ပုံစံပစ္စည်းတွေအယုတ်တွေကိုလည်း website ပေါ်ကနေဖယ်ရှားခဲ့တာပါ။ Walmart ကုမ္ပဏီဟာတက်ခတ်ရေးသုံးတနက်တွေရောင်းချမှုကို2015ခုနှစ်ကတည်းကရပ်ဆိုင်ထားခဲ့တာဖြစ်ပြီးပြောင်းထုတ်တနက်တွေကိုလည်းအလစကာပြည်နယ်မှာသာရောင်းချနေတာဖြစ်ပါတယ်။အမေရိကန်အားကစားပစ္စည်းကုမ္ပဏီ Dick's ကလည်းတက်ခတ်ရေးသုံး rifle တွေရောင်းချမှုရပ်ဆိုင်လိုက်တယ်လို့အသက်22နှစ်ရောက်တနက်မရောင်းမှုကုမ္ပဏီရဲ့အမှုဆောင်ရာရှိချုပ်ကကြေညာခဲ့တာပါ။ဖလော်ရီဒါပြည်နယ်ပါကလန်မြို့က Marjorie Stoneman Douglas ထက်တန်းကျောင်းမှာလူ18ယောက်သေဆုံးတဲ့ပြစ်ခတ်မှုနောက်ပိုင်းလူလူသဘောထားစစ်တမ်းတွေထဲမှာတော့တနက်ကင်ဆောင်ခွင့်ဥပဒေကိုတင်းကျပ်ဖို့လူလားသူတွေတိုးလာတာတွေ့နေရပါတယ်။ဒါမှမဟုတ်တနက်လက်လီအယောင်ဆိုင်လုပ်ငန်းရှင်တွေကတော့တက်ခဲရေးသုံးတနက်တွေကိုတားမြစ်လိုက်ရုံနဲ့စာတင်ကြောင်းတွေပုံမလုံးချုံနိုင်မှမလားဆိုပြီးမေးခွန်းထုတ်နေကြတာပါအမေရိကန်မှာနိုင်ငံရေးအရာဩစာကြီးမားတဲ့အမျိုးသားရိုင်ဖယ်အသင်း NRA ကတော့တနက်ကင်ဆောင်ခွင့်ထိချုပ်မဲ့ဘလို့ဥပဒေမျိုးကိုမဆိုလက်မခံနိုင်ကြောင်းပြောဆိုထားပါတယ်လွတ်တော်ကိုယ်စားလှယ်နဲ့တွေ့ဆုံခဲ့တဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့ဖလော်ရီဒါထက်တန်းကျောင်းပြစ်ခတ်မှုပြီးကွန်ဂရက်လွှတ်တော်ကနောက်ဆက်တွဲဆောင်ရွက်မယ့်ကိစ္စတွေရှိနေပြီး NRA အပေါ်မှာအစိုးရလုံနေတဲ့အကြောင်းလွှတ်တော်အမတ်တွေကိုဝေဖန်ခဲ့ပါတယ်
အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ဆွေအဖွဲ့နဲ့ရုရှားတို့ပူးပေါင်းကြံစည်နိုင်ခြင်းရှိနေတဲ့အပေါ်စုံစမ်းစစ်ဆေးမှုတွေတိုးမြင့်လှုပ်လာတာကြောင့်လာမယ့်နိုဝင်ဘာလွှတ်တော်ရွေးကောက်ပွဲတွေအပေါ်ရိုက်ခတ်နိုင်ခြင်းများလာနေပါတယ်။မကြာခင်သတင်းပတ်တွေကစပြီးအထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာအနေနဲ့ဒီပေါင်းကြံနိုင်မှုအပေါ်ပုံမူတရားစွဲစစ်ဆေးလာရမှာသမ္မတထရမ့်ရဲ့2016သမ္မတရွေးကောက်ပွဲမဲဆွေစီရင်မှုပေါ်မန်နာဖော့ဒ်အနေနဲ့မနေ့ကပဲပြည်ထောင်စုအဆင့်ခုံရုံးမှာနောက်တမှုနဲ့ထက်အစစ်ခံခဲ့ရပါတယ်။ဝါရှင်တန်မြို့တော်မှာလုပ်ခဲ့တဲ့ဒီခုံရုံးစစ်ဆေးမှုတွေမှာထရမ့်ရဲ့မဲဆွေစီယုံရဲမှုမန်နာဖော့ဒ်ကသူ့အပြစ်မရှိဘူးလို့ညှင်းဆိုထားပါတယ်ဒါပေမဲ့ပြီးခဲ့တဲ့အပတ်တုန်းကတော့သူ့ရဲ့လက်ထောက်မဲဆွေရဲမှုဟောင်းရစ်ဂိတ်စ်ကတော့အစိုးရရှေ့နေတွေကိုလိမ်လည်ထွက်ဆိုခဲ့တဲ့အပြစ်ကျူးလွန်ခဲ့တယ်လို့ဝန်ခံလိုက်ပြီးစုံစမ်းစစ်ဆေးမှုတွေမှာပူးပေါင်းဆောင်ရွက်သတင်းပေးနေပါပြီပြီးခဲ့တဲ့ဖေဖော်ဝါရီလလယ်ပိုင်းတော့ကပဲဒီအမေရိကန်ရွေးကောက်ပွဲဝင်ရောက်နှောက်ယှက်ခဲ့မှုနဲ့ရုရှားနိုင်ငံသား73ယောက်ကိုတရားစွဲခဲ့ရမှာဒုတိယရှေ့နေချိုရော့ရော့စန်စတင်းကဒီရုရှားလူရဲ့ဟာအမေရိကန်နိုင်ငံရေးရှုပ်ရှက်ခတ်သွားအောင်နဲ့ဒီမိုကရေစီပေါ်လူထုယုံကြည်မှုကျသွားအောင်ရည်ရွယ်လုပ်တာလို့ဆွဆွဲလိုက်ပြီးဒါကိုလုံးဝခွင့်မပြုသင့်ဘူးလို့ပြင်းပြထန်ထန်ပြောလိုက်ပါတယ်။ဒါအပြင်ဒီပြူပေါင်းကြံစည်မှုနဲ့ပတ်သက်ပြီးသမရထရမ့်နဲ့ခလာချာရှိအနီးကပ်လှုပ်လာခဲ့တဲ့အင်ပီရိုဆက်သွယ်ညွှန်ကြားမှု Hope Hicks ကိုလည်းလွှတ်တော်စုံစမ်းရေးကော်မတီဘက်ကတနေ့အင်္ဂါနေ့ကပဲတကားပိမေးမြန်းခဲ့ရမှာတချို့မေးခွန်းတွေကိုမဖြေဘဲညှင်းဆန်ခဲ့တာကြောင့်ဒါဟာဖုံးကွယ်မှုလို့တိုက်ခိုက်မှတ်တွေဘက်ကဆွဆွဲခဲ့ပါတယ်ခင်ဗျာ
အမေရိကန်ရှင်းနေချုပ် Jeff Sessions ကသူ့ဆုံးဖြတ်ချက်ပေါ်ဝေဖန်မှတ်ချက်ပေးခဲ့တဲ့သမ္မတဒေါ်နယ်ထရမ့်နဲ့လူစည်းရှင်ကြားအချင်းများနေပါတယ်သမ္မတရဲ့လက်ထောက်အောင်တူအပေါ်လျှို့ဝှက်စုံစမ်းထောက်လှမ်းမှုအာဏာပိုင်တွေကျူးပန်းခဲ့တာနဲ့ပတ်သက်လို့ဌာနရင်းစုံစမ်းစစ်ဆေးမှုလုပ်ဖို့ရှင်းနေချုပ်ကတောင်းဆိုခဲ့တာရှက်စရာကောင်းတဲ့လုပ်ရည်အဖြစ်သမ္မတထရမ့်ကဝေဖန်ခဲ့တာပါရှင်းနေချုပ် Sessions ကတော့သမ္မတထရမ့်ရဲ့လက်ထောက်အောင်တူဖြစ်တဲ့ Carter Page အပေါ်စောင့်ကြည့်ထောက်လှမ်းမှုခွင့်ပြုချက်ရယူရမှာပြည်တော်စုံစမ်းစစ်ဆေးဘူရို FBI အနေနဲ့ပုံမှန်လုံထုံးလုံနည်းတွေကိုဘောင်ကျော်ပြီးစောင့်ရခဲ့တာရှိမရှိဆုံးဖြတ်နိုင်မှုတရားရေးဝန်ကြီးဌာနကစုံစမ်းစစ်ဆေးမှုတူရွေးချယ်ခန့်အပ်တာလိုအပ်ချက်အရစောင့်ရရတဲ့လုပ်ငန်းစဉ် တစ်ခုဖြစ်တဲ့အကြောင်းတုံ့ပြန်ပြောဆိုခဲ့ပါတယ်2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဂျာဝင်စစ်ပွဲမှုပေါ်တရားရေးဝန်ကြီးဌာနရဲ့စုံစမ်းစစ်ဆေးမှုကနေရှင်းလင်းချက်ပေးထွက်ခဲ့ပေးခဲ့ရတဲ့အပေါ်မှာလည်းအရင်တုန်းကသမ္မတထရန့်လူသိရှင်ကြားဝေဖန်ခဲ့မှုပါတယ်ရှင်းလင်းချက်ဆက်ရှင်ကတော့2016ရွေးကောက်ပွဲမဲဆွယ်စည်းရုံးစဉ်ကာလမှာအဲ့ဒီအချိန်တုန်းကအမေရိကန်နိုင်ငံဆိုင်ရာရုရှားတာဝန်ကြီးဆာဂေးကစ်စလီယာနဲ့အဆက်ဆက်ရှိခဲ့တဲ့အတွက်စုံစမ်းစစ်ဆေးမှုကနေနှုတ်ထွက်ပေးခဲ့တာဖြစ်ပါတယ်
အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့အနီးကပ်ယုံကြည်စိတ်ချရဆုံးအရာရှိဖြစ်တဲ့အင်ပီရိုဆက်သွယ်ရေးညွှန်ကြားရေးမှူး Hopex အနေနဲ့ယာရုကနေနှုတ်ထွက်လိုက်ပါပြီ2016သမ္မတရွေးကောက်ပွဲမတိုင်ခင်တည်းကအခုလိုအနီးကပ်ယုံကြည်ရဆုံးဖြစ်လာခဲ့တဲ့ညွှန်ကြားရေးမှူး Hex အနေနဲ့ဒီရွေးကောက်ပွဲပေါ်ရုရှားဝန်ရောင်းနှောက်ယှက်မှုဆိုင်ရာ Outlet of Talent Company တကားပိတ်ဂျာနာစစ်ဆေးပွဲမှာမိကုတ်တချို့ကိုဖြစ်ဆိုးဖို့ညှဉ်းဆန်ခဲ့ပြီးနောက်တနေ့မှာပဲအခုလိုနှုတ်ထွက်ကြောင်းကြေညာလိုက်တာပါဒီ Outlet of Talent Company အကြီးကဲအတိုက်ခံဒီမိုကရက်အမတ် Adam Schiff ကတော့အခုလိုနှုတ်ထွက်လိုက်တာကြောင့်ခုံရုံးစင်ခေါ်စာသုံးပြီးစုံစမ်းစစ်ဆေးတာတွေဆက်လုပ်သွားသင့်တယ်လို့တုံ့ပြန်လိုက်ပါတယ်ဒီလွှတ်တော်ဂျာနာစစ်ဆေးပွဲတဲ့တနေ့ကိုမေးခွန်းတွေပြင်းပြင်းထန်ထန်မေးခံခဲ့ရမှာ Hex အနေနဲ့တုံ့လှုပ်ချောက်ချားနေခဲ့တယ်လို့တယောက်သူတစ်ချို့ကဆိုပါတယ်ဒါပေမဲ့ခုလိုဖြစ်ခဲ့တာကြောင့်နှုတ်ထွက်ဖို့အကြောင်းဖြစ်လာရသလားဆိုတာကတော့မရှင်းသေးပါဘူးသမ္မတ Trump အနေနဲ့မိသားစုဝင်တွေပြည်ရင်ယုံကြည်စိတ်ချရဆုံးသူဖြစ်တဲ့ Hex နှုတ်ထွက်သွားပြီးမှသူမရဲ့ကူညီပံ့ပိုးခဲ့မှုတွေပေါ်ချီးကျူးလိုက်ပါတယ်တကယ်တော့ Hex ဟာသမ္မတ Trump ရဲ့14လအတွင်း5ချိန်မြောက်အပြောင်းလဲလုပ်ခဲ့တဲ့ဆက်သွယ်ရေးညွှန်ကြားရေးမှူးဖြစ်ပြီးနောက်ရက်သတ္တပတ်တွင်လည်းချီအင်ပီတော်မှာဆက်ရှိနေဦးမယ်လို့ခန့်မှန်းထားကြပါတယ်ခင်ဗျာ
ကန်တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တဲ့မြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံရခိုင်ပြည်နယ်ကထွက်ပြေးသွားတဲ့ဒုက္ခသည်တွေရဲ့အခြေအနေကိုလေ့လာကဲကပ်ဖို့လူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းမှုချုပ်အန်ဒရူးကီလ်မော်ဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုမနက်ဖြန်သွားရောက်ဖို့ရှိနေပါတယ်။ဒုက္ခသည်တွေခလုံနေကြတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနေဆက်နဲ့ဒကာမျိုးတော်တို့ကို၄ရက်ကြာသွားရောက်မှာဖြစ်တဲ့အကြောင်းလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကဒီကနေ့ပဲကြေညာချက်ထုတ်ပြန်ခဲ့တာပါ။လက်ထောက်တွင်ရမှုချုပ်ဟာရခိုင်ပြည်နယ်ကထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်တွေရှိရာ Cox's Bazaar ကိုတောက်ချန်နေကနေတနင်္ဂနွေနေ့ထိသွားရောက်မှာဖြစ်ပြီးမကြာသေးခင်သတင်းပတ်တွေကနေဆက်ဖြတ်ကျော်ထွက်ပြေးလာသူတွေနဲ့တွေ့ဆုံစကားပြောဖို့လဲစီစဉ်ထားပါတယ်။ခီးစဉ်တွင်ကုလသမဂ္ဂနဲ့လူသားချင်းစာနာမှုအကူအညီပေးနေတဲ့မိဖက်အဖွဲ့တွေအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေဒေသခံအာဏာပိုင်တွေနဲ့လည်းတွေ့ဆုံသွားမှာပါ။ခီးစဉ်နောက်ဆုံးနေ့ဖြစ်တဲ့တနင်္လာနေ့မှာတော့အစိုးရအစင်းမြင့်အရာရှိတွေဘင်္ဂလားဒေ့ရှ်အမျိုးသားလူ့ခွင့်ရေးကော်မရှင်တာဝန်ရှိသူတွေနဲ့တက္ကသိုလ်မျိုးတော်မှာတွေ့ဆုံပြီး Cox's Bazaar ကလူခွင့်ရေးချင်းတွေနဲ့ပတ်သက်လို့ဆွေးနွေးမှာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ဩဂုတ်လနောက်ပိုင်းမှာရခိုင်ပြည်နယ်မြောက်ပိုင်းကလုံခြုံရေးကင်စကန်တွေကိုစီးနင်းတက်ခတ်ခဲ့တဲ့ ARS ဆွေးနွေးအုပ်စုကိုမြန်မာလုံခြုံရေးတပ်ဖွဲ့တွေလိုက်လံရှင်းလင်းရာကလူခွင့်ရေးချုပ်ဖောက်မှုတွေစူးစူးဝါကျူးလွန်ခဲ့ကြောင်းကုလသမဂ္ဂပါဝင်နိုင်ငံတကာနဲ့လူခွင့်ရေးဖွဲ့တွေကဆွဆွဲထားကြတယ်လို့အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့တဲ့ရိုဟင်ဂျာဒုက္ခသည်ခန့်မှန်းကြီး6သိန်းခွဲကျော်ရှိကြောင်းလည်းကုလသမဂ္ဂကပြောဆိုထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းကိုတွားရောက်ကြည့်ရှုခဲ့ကြတဲ့အမျိုးသမီးညင်းညင်းနိုဘယ်ဆုရှင်3ဦးကလည်းမြန်မာဆိုးအနေနဲ့ရိုဟင်ဂျာတွေပေါ်ပြည်내မှုတွေအဆုံးသတ်ဖို့ထုံးအဆုံးသတ်အောင်ကြိုးပမ်းမှုမနေ့လုံးကခီးစဉ်အဆုံးသတ်ချိန်မှာပဲတိုက်တွန်းပြောဆိုခဲ့ကြပါတယ်။
ရုရှားသမ္မတဗလာဒီမာပူတင်ကရုရှားစစ်တပ်ဟာအကောင်အဝေးအကန့်အသတ်မရှိဖြစ်ခံနိုင်ပြီးဒုံးရံကာကွယ်ရေးစနစ်တွေကိုကျော်လွှားနိုင်တဲ့ cruise missile ပါဝင်နျူကလ িয়ার လက်နက်သစ်တွေကိုစမ်းသပ်ခဲ့တယ်လို့ထုတ်ပြောလိုက်ပါတယ်။လာမယ့်မတ်လ18ရက်နေ့ရွေးကောက်ပွဲမတိုင်ခင်နိုင်ငံတော်အခြေပြမေကွန်းအဖြစ်လွှတ်တော်ကိုယ်စားလှယ်တွေကိုဒီနေ့မေကွန်းပြောရမှာရုရှားသမ္မတကအခုလိုထုတ်ပြောလိုက်တာပါ။ရုရှားသမ္မတအဖြစ်တတိယအကြိမ်တာဝန်ယူနေတဲ့သမ္မတပူတင်ဟာနောက်ထပ်6နှစ်သက်တမ်းအတွက်ပြန်လည်အရေးခံရမယ့်အလားအလာတွေလည်းရှိနေပါတယ်။အစင်မြ cruise missile ဒုံးတွေအပြင်အရင်တုန်းကထက်ပိုဝေးပြီးအရွယ်စားပိုမိုကြီးမားတဲ့ဒုံးပြန်ထိပ်ဖို့သေဆောင်နေတဲ့တိုက်ချစ်ပြပက်ထင်းတဲ့ missile ဒုံးတွေကိုစက်သက်ခဲ့တယ်လို့လဲသူ့ရဲ့မေကွန်တဲမှာပူတင်ကဆက်ပြောခဲ့ပါတယ်ခင်ဗျာ
စစ်ကာလအတွင်းဂျပန်စစ်တပ်ကလိန်ကျုံအဖြစ်အသုံးချခံခဲ့ရတဲ့အမျိုးသမီးတွေအရေးမျက်မျက်တရဖြစ်ရှင်းပေးဖို့တောင်ကိုရီးယားသမ္မတမွန်ဂျေအင်းကဂျပန်နိုင်ငံကိုထပ်မံတောင်းဆိုလိုက်ပါတယ်။ယာရုကဖက်ရှားခံခဲ့ရတဲ့တောင်ကိုရီးယားသမ္မတဘက်ကွန်ရဲ့လက်ထက်သဘောတူညီချက်အရစစ်အတွင်းဂျပန်စစ်တပ်ရဲ့ဇင်ငန်းတွေမှာဖျော်ဖြေခဲ့ကြရတဲ့တောင်ကိုရီးယားအမျိုးသမီးတွေကတက်ရှိထင်ရှားခြင်းရည်သူတွေကိုနစ်နာခြင်းဖြစ်ဂျပန်နိုင်ငံကဒေါ်လာ၈သန်းပေးအပ်ခဲ့တာပါ။1950ပြည့်နှစ်ကနေ1945ခုနှစ်ထိကိုရီးယားကျွန်းဆွယ်ကိုဂျပန်နိုင်ငံကသိမ်းပိုင်အုပ်ချုပ်ခဲ့စမှာဂျပန်စစ်တပ်ရဲ့ရက်စက်ချင်းချုပ်တဲ့လုပ်ရက်တွေအတွက်ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကတောင်းပန်မှုလဲသဘောတူညီချက်မှာ ထည့်သွင်းထားပါတယ်။ဒါမှလည်းဂျပန်ရဲ့ကိုလိုနီနယ်ချဲ့မှုကိုစန့်ကျင်အောင်ကြွားခဲ့တဲ့1919ခုနှစ်လွှတ်ရှားမှုနှစ်ပတ်လည်ထိမ့်မှတ်ဖြစ်တောင်ကိုရီးယားသမ္မတဒီကနေ့မင်းငုံစကားပြောကြားမှာတော့သဘောတူညီချက်ကြောင့်ဒီကိစ္စကပြည့်ပြတ်သွားတဲ့သဘောမျိုးမဖြစ်နိုင်ကြောင်းပြောဆိုခဲ့တာပါ။တိတ်သမိုင်းကိုအမှတ်ရပြီးသင်ငန်းစာယူလာကသာဒီကိစ္စကိုဖြေရှင်းနိုင်မယ်တခုတည်းသောနည်းလမ်းဖြစ်ကြောင်းလည်းတောင်ကိုရီးယားသမ္မတကပြောဆိုသွားခဲ့ပါတယ်။
တောင်ကိုရီးယားနိုင်ငံမှာပဲထောင်နဲ့ချီတဲ့အစင်လာထင်းသိမ်းသမားတွေအနေနဲ့သမ္မတမွန်ဂျေအင်းရဲ့အိုလံပစ်ကိုသုံးပြီးမြောက်ကိုရီးယားကိုစီးအောင်တာကိုဆန့်ကျင်ဖို့နဲ့တရားစွဲခံထားရတဲ့အရင်သမ္မတပတ်ကွန်ဟေကိုထောက်ခံတာပြသဖို့ဒီနေ့ဆန္ဒပြခဲ့ကြပါတယ်။လက်ဆမှုစွဲချက်နဲ့ယာတုကဆင်ပေးခဲ့ရတဲ့အရင်သမ္မတပတ်ဒီအဖြစ်ကျူးလွန်ကြောင်းထင်ရှားရင်ထောင်တန်းအနှစ်30ကျခံရဖို့ရှိနေချိန်မှာလက်ရှိသမ္မတမွန်ကိုဆန့်ကျင်သူတွေအနေနဲ့ဆိုးမျိုးတော်မှာအမေရိကန်လန်တွေဝှယ်ရန်ပြီးမြောက်ကိုရီးယားနဲ့ထိတွေ့ဆက်ဆံမှုဝါဒပေါ်ကန့်ကွက်ခဲ့ကြတာပါ။မြောက်ကိုရီးယားအနေနဲ့မြောက်ကိုရီးယားတွေနဲ့ဆွေးနွေးပူးပေါင်းဆောင်ရွက်မှုမြင့်တင်ရေးအတွက်ကျင့်သုံးလာတဲ့ဒီမွန်းရည်မူဝါဒကြောင့်ရန်သူအားပေးသလိုဖြစ်ပြီးအမေရိကန်ရဲ့အဆုံးစွန်ဖိအားပေးမှုမဟာဗျူဟာကိုသွားထိခိုက်စေနိုင်တယ်လို့ဒီဆန္ဒပြသူတွေကထောက်ပြကြပါတယ်။ဒီဆန္ဒပြပွဲဥဆောင်စီစဉ်သူတူဖြစ်တဲ့ Kim Suk Woo ကသမ္မတမွန်းအနေနဲ့မြောက်ကိုရီးယားနဲ့စစ်မဖြေလိုမျိုးအထူးရောက်ငင်းချင်းရွှေ့ချော်တန်းတွေဟင့်နေတာက Kim Jong Un ရဲ့နျူကလ িয়ার လက်နက်ကျူးပွမှုအပေါ်အတည်ပြုပေးရရောက်ပြီးလူသားထုပေါ်ကျွလွန်တဲ့ပြစ်မှုကြီးတဲ့ကြံရပါဖြစ်သွားပြီလို့ဆွဆွဲလိုက်ပါတယ်ခင်ဗျာ။
ထိတ်တန့်ရောက်သတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ပြောပြပေးခဲ့ကြတာပါရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုကျမတို့ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းတက်ရိုက်နားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်မတွေကိုနားဆင်ကြရအောင်ပါရှင်။ဘဲဘာသာတရားကိုပဲဖြစ်ဖြစ်လွတ်လပ်စွာကိုးကွယ်ယုံကြည်ခွင့်ဆိုတာဟာအမေရိကန်ပြည်ထောင်စုအနေနဲ့နိုင်ငံတကာမှာကြီးကြီးမားမားလုံလထားအဆိုင်လှုပ်ဆောင်နေတဲ့အမေရိကန်တို့ရဲ့စံတန်ဖိုးတစ်ခုဖြစ်ပါတယ်။ဒီနေရာမှာအခက်အခဲစိန်ခေါ်ချက်တွေအောင်မြင်မှုတွေဘလို့ရှိနေပါသလဲ။ VOE ရဲ့ Steve Reddish ရေးသားထားတဲ့သတင်းကိုကိုသားညုံကပြောပြပေးပါမယ်ရှင်
။ကွယ်လွန်သူခရစ်ယာန်ဓမ္မဆရာ Billy Graham ဟာအမေရိကန်ပြည်ထောင်စုမှာဩစာထင်ရှားတဲ့ဥဆောင်ဓမ္မဆရာဖြစ်ပြီးတော့သူ့ကိုမြေမချခင်သူ့ရဲ့ရုပ်လောင်းကိုခိတ္တအဖြစ်အမေရိကန်ကွန်ဂရက်လွှတ်တော်မှာဂုဏ်ပြုထားရှိနေပါတယ်။ဓမ္မဆရာဂရီဟမ်မှာဆိုလို့ရှိရင်ဆယ်စုနှစ်ရှစ်ခုလောက်ကိုကမ္ဘာတစ်ဝှမ်းအတော်လေးဩဇာညောင်းခဲ့ပြီးတော့ဒီဩဇာနဲ့ပဲလွတ်လပ်စွာပြောဆိုခွင့်လွတ်လပ်စွာယုံကြည်ကိုးကွယ်ခွင့်ဆိုတဲ့အမေရိကန်စံတန်ဖိုးတွေကိုထုတ်ဖော်ခဲ့တဲ့သူပါ။ဘာသာကိုးကွယ်ယုံကြည်မှုတစ်ခုခုကိုတရားဝင်ပြဌာန်းတာမျိုးဒါမှမဟုတ်လွတ်လပ်စွာကိုးကွယ်ယုံကြည်မှုကိုတားမြစ်တာမျိုးဥပဒေစည်းမျဉ်းတွေမှာပြဌာန်းအောင်ဝူဆိုပြီးတော့အမေရိကန်ပြည်ထောင်စုဖွဲ့စည်းပုံရဲ့ပထမကြိမ်ပြင်ဆင်ချက်ထဲမှာအတိအလင်းဖော်ပြထားပါတယ်။ဒါလိုမျိုးအမေရိကန်စံတန်ဖိုးအတွက်ယက်တီစီးအောင်တာဟာအမေရိကန်အစိုးရရဲ့အဓိကယူမှန်ချက်တစ်ခုလည်းဖြစ်ပါတယ
် I so fundamentally believe that this is one of those rights
ဒီကိစ္စလူခွေတော်တော်များများဟာစောင့်ချင်းပေးနိုင်တယ်လို့ကျွန်တော်ကတော့အခြေခံချက်ချယုံကြည်ထားပါတယ
်ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအမေရိကန်ထူးတန်မှကြီးဆန်ဘရောင်းဘက်က UE ရဲ့ Greta Van Susteren နဲ့တွေ့ဆုံမေးမြန်းခန်းတစ်ခုမှာပြောဆိုသွားတာပါသူတို့အနေနဲ့ဗီယက်နမ်ကခရစ်ယာန်ဖုန်းတော်ကြီးငူယင်ကောင်ချင်းပြန်လည်လွတ်မြောက်လာဖို့ကိစ္စကိုလည်းကူညီဆောင်ရွက်ပေးနိုင်ခဲ့တယ်လို့ပြောပါတယ်ဖုန်းတော်ကြီးငွေရင်ကွန်ချွန်းကတော့ဘာသာရေးလွတ်လပ်ခွင့်အတွက်သူဟာဖန်စီဖိနှိပ်ခံခဲ့ရတာလို့ဆိုပါရယ
်ကျန်ဆတ်တာ
ဘာသာရေးကိုထိ ंछ ုတ်ကင်တွယ်ဖို့ဆိုတာဗီယက်နမ်ရဲ့မူဝါဒတစ်ရက်ပါကျွန်တော်တူဦးချင်းရဒါကိုကျွန်တော်လက်မခံပါဘူးဘာသာရေးဆိုတာကိုအစိုးရကလွှမ်းမိုးချုပ်ကန့်ထားဖို့မသင့်ဘူးလို့ကျွန်တော်ယုံကြည်ပါတယ်ဒီအတွက်ကြောင့်ပဲ28နှစ်လောက်ကိုကျွန်တော်ဖိနှိပ်ရေးယူတာခံခဲ့ရတာပ
ါအခုဖေဖော်ဝါရီလဆန်းလုံးကသမ္မတဒေါ်နယ်ထရန့်ကြီးမွန်းကျင်းပါတဲ့မနက်စာစာဝိပုစုတောင်းပွဲမှာအထင်ကြီးတဲ့လူခွင့်ရှင်ဒီလီဘိုင်ဂွန်လည်းတယောက်ခဲ့ပါတယ်။သူဟာတယောက်ပြီးပြန်သွားတဲ့နောက်ဘိုင်းနာတယ်ဆိုပြီးတော့စစ်ဆေးုံတင်ပြီးတော့အဲ့ဒီမှာပဲကွယ်လွန်သွားခဲ့ပါတယ်။သူဟာတယောက်ပြီးမပြန်ခင်မှာမမချာချာရှိခဲ့တာလို့ China AIDS အဖွဲ့က Bob Fu ကပြောပါတယ
်။ I was suspending the whole week during the national prayer breakfast.In February from
with you so down where we be now February 9ရက်ကနေတပတ်လုံးသူနဲ့အတူရှိနေခဲ့တာပါသူနဲ့ဟိုတယ်တစ်ခုထဲမှာပဲနေခဲ့တာဖြစ်ပါတယ်အဲ့ဒီတုန်းကသူကမမချာချာပါပဲ
လီပိုင်ကွန်ရုတ်တရက်ကွန်မှုအပေါ်မှာဝါနေတဲ့အကြောင်းအမေရိကန်နိုင်ငံကြီးဌာနကထုတ်ပြန်ပါတယ်တိယဆူရဘက်ကတော့တစုံတရာတုံ့ပြန်ချက်မပေးပါဘူးအဲ့ဒီအခြေအနေတန်ရေးတမန်ရေးဟာတိမ်မွေ့ပါတယ
် So I think you have to go to the country and say
ကိုယ်နိုင်ငံကိုပြန်ပြီးဘာသာရေးရလွတ်လပ်ခွင့်ပေးတာငါတို့အတွက်အကောင်းဆုံးဖြစ်လိမ့်မယ်လို့စီယုံပြောဆိုရပါလိမ့်မယ်ဘာသာရေးလွတ်လပ်ခွင့်ရှိခြင်းအပြင်နိုင်ငံတွင်းမှာအကြမ်းဖက်မှုကိုရော့ချစေမယ်ဆိုတာကျွန်တော်တို့လေ့လာတွေ့ရှိရပါတယ
်အီရန်နိုင်ငံမှာယက်ဇီဒီလူမျိုးနွယ်တွေကိုမျိုးဖြုတ်တပ်ဖြတ်မှုကနေမြန်မာနိုင်ငံမှာရိုဟင်ဂျာတွေအပေါ်ပြုမှုနေတာတွေဟာသတိပေးဖို့ရည်ကြည်တယ်လို့တမ်မတ်ကြီးဘရောင်းဘက်ကပြောပါတယ
် This is religious cleansingI mean it would not be happening were these people not Muslim. If they were Buddhist, in all likelihood
တရားဘာသာတရားတစ်ခုကိုရှင်းလင်းဖယ်ရှားပြစ်နေတာလို့ဆိုကြပါတယ်ဒီလူတွေမွတ်စလင်တွေမဟုတ်ဘူးဆိုရင်ဒီလိုဖြစ်เสียရလည်းမရှိပါဘူးဗုဒ္ဓဘာသာဝင်တွေဖြစ်မယ်ဆိုရင်အခုဒီလိုကြုံနေရတာတွေဖြစ်မှာမဟုတ်ဘူးဆိုတဲ့သဘောပ
ါမြန်မာနိုင်ငံကရိုဟင်ဂျာဒုက္ခသည်တွေအရင်းနဲ့ပတ်သက်လို့အမေရိကန်ဆွေးအနေနဲ့မြန်မာဆွေးအကူမကြမကြထောက်ပြပြောဆိုနေတယ်လို့အမေရိကန်လွှတ်တော်မှဆိုရင်လေရိုဟင်ဂျာဒုက္ခသည်တွေရေးကြားနာမှုတွေလုပ်ခဲ့ပါတယ်ရိုဟင်ဂျာတွေကိုဆက်ဆံပြုမှုနေတာတွေဟာလူမျိုးနွယ်စုလိုက်ရှင်းလင်းဖယ်ရှားမှုဖြစ်တယ်လို့အမေရိကန်ပြည်ထောင်စုကသတိပေးပြောထားပါတယ်Interfaith Alliance ဆိုတဲ့ဒီဘာသာရေးလှုပ်ရှားခွင့်ဆိုင်ရာအဖွဲ့ကယေဟူဒီဖုံးတော်ကြီး Jack Morling ကတော့ဘာသာရေးမှာအစိုးရတွေဝင်ရောက်ဆွတ်ဖက်တာမျိုးမရှိအောင်ကာကွယ်ပေးရမယ်လို့ဆိုပါတယ
် We have to protect the religious rights
အစိုးရအနေနဲ့မတော်အဆသုံးမလုပ်နိုင်အောင်လို့ဘာသာရေးအရာလှုပ်ရှားခွင့်လှုပ်ရှားစွာယုံကြည်ကိုးကွယ်ခွင့်တွေကိုကာကွယ်ပေးရပါလိမ့်မယ်ဆိုပြီးသူကပြောသွားတာပါ American University ကတာမတ်ကြီး Akbar Ahmed ကလည်းဘာသာရေးလှုပ်ရှားခွင့်အတွက် American ပြည်ထောင်စုအနေနဲ့ကမ္ဘာမှာဦးစီးဦးဆောင်လုပ်ရမယ်လို့သူကယုံကြည်ပါတယ
် Modern nationto actually embody
the Rega han lulat swa ko ga yongji mu so de yu sa ko de ke ko lak kan chin thong ne di ne khe ye patthama so nai ngan ma da chaung da ko aw myan lou ya wa lai me no mho yin no akuna ga pyo de lo be ko 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 raw ma di yu sa ko khan khan ma 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 lou nai yin ta cha du re lou la aw ba lu pyo nai ma le bya
lulat swa ko ga yongji kwen ko san nong ta khu ni ne tan bo tha de american ni ne da ko po pi lo le tha ma be a cha nai ngan du a cha du re ko ba po pi lo na cha nai ma phit de lu tan ma ji ekpa amak ga pyo so twar a phit par de khmyar
ko ta nyaw u ba shin ta set the ma be lu khwin ye sa ya tadin la ta bauk ko set chin ma de ka ba ta lwa ga a chan phat mu re ne lu khwin ye chho phaw mu re ko le la saung ji bo ne ta si hunter ye ma a thong pyu bo lo at de yan bon ngwe American dollar 288 ဒသမ3သန်းကိုစန္ဒအလျောက်အလှငွေထည့်ဝင်ကြဖို့ကုလသမဂ္ဂလူ့အခွင့်အရေးရုံးကမြစ်တာရက်ခံလိုက်ပါတယ်။ကုလလူ့အခွင့်အရေးရုံးတရှိရာဂျီနီဗာမြို့ကနေလီဆာရှလိုင်းပေးပို့ထားတဲ့သတင်းလွှာကိုဦးဆန်မိုးဝေကတင်ပြပေးပါမယ်ရှင်
။ကမ္ဘာနဲ့မှာလူ့အခွင့်အရေးနဲ့ပတ်သက်ပြီးတော့ဆုံးယုံမှုတွေဖြစ်နေတယ်လို့ကုလသမဂ္ဂလူ့အခွင့်အရေးရုံးကသတိပေးလိုက်ပါတယ်။ Syria, Congo Democratic သမ္မတနိုင်ငံဘရွန်ဒီနဲ့မြန်မာနိုင်ငံတို့လိုနိုင်ငံတွေမှာအစိုးရတွေဟာလူခွင့်ရေးစံတမ်းမိုးတွေကိုထိန်းသိမ်းလိုက်နာဖို့တက်တက်ကြွကြွမရှိဘဲနှိကွေးနေတယ်ဆိုတာအလွန်သိတာထင်ရှားလှပါတယ်လို့လည်းပြောပါတယ်ဒီလိုတန်တိတန်ခိုင်မာမှုလျော့ပါလာတဲ့အတွက်ကြောင့်နိုင်ငံတကာအတိုင်းအဝန်ဟာလူခွင့်ရေးအဖွဲ့ကြီးရဲ့အရေးကြီးတဲ့လုပ်ငန်းတွေဆက်လက်လှုပ်ဆောင်နိုင်ဖို့အတွက်လိုအပ်တဲ့ရန်ပုံငွေတွေထောက်ပံ့ပေးတဲ့နေရာမှာလက်နှင်းနေကြတယ်လို့ကုလသမဂ္ဂလူခွင့်ရေးရုံးရဲ့ပြောခွင့်ရအမျိုးသမီးလစ်စထရော့ဆဲလ်ကပြောပါတယ်လူခွင့်ရေးဖွဲ့ရဲ့ကြိုးပမ်းအောင်မြင်မှုတွေကိုလည်းလစ်လူရှုထားကြတယ်လို့သူမက VOE ကိုပြောပါတယ်ဥပမာအားဖြင့်နှိမ့်ဆက်ခံရသူတွေလူခွင့်ရေးချိုးဖောက်ခံရသူတွေပုံမှန်လိုဖြစ်ပွားနေပေမဲ့သတင်းမီဒီယာတွေရဲ့စောင့်ကြည့်မှုကနေကင်းကွာနေတဲ့သူတွေကိုအကူအညီပေးနေရတဲ့ကိစ္စမျိုးတွေဖြစ်ပါတယ်လို့သူမကပြောပါတယ
် Through the voluntary funds that we have 45,000 victims of torture were helped to be rehabilitated our colleagues who work in our 60 plus
ကျမတို့မှာရှိတဲ့အလှူငွေတွေနဲ့ပြန်ပန်းနှိမ့်ဆက်ခံခဲ့ကြရတဲ့လူပေါင်း 4,000 ကျော်ကိုပြန်လည်ထူထောင်ရေးတွေလုပ်ပေးခဲ့ပါတယ်ကမ္ဘာအနှံ့မှာရှိတဲ့ကျမတို့ရဲ့ရုံးပေါင်း60ကျော်မှာလုပ်ကိုင်နေကြတဲ့လုပ်ဖော်ကိုင်ဘက်တွေဟာအမှုပေါင်း568မှုကိုလေ့လာစောင့်ကြည့်နေကြပါတယ်ဒီအတွက်ကဘာအနှက်မှာလေ့ကျင့်သင်တန်းပေးမှုတွေအများအပြားကိုပြုလုပ်ရပါတယ်။ဒါတွေကိုလူတွေလက်ခံလာအောင်ပြောဖို့ရအလွန်ခက်ပါတယ်။ဒါပေမဲ့ဒီကိစ္စတွေဟာအလွန်အရေးပါပြီးတော့အခြေခံကြပါတယ်
။ဒီသင်တန်းတွေမှာလူခွင့်ရေးချိုးဖောက်မှုပေါ်လေ့လာစောင့်ကြည့်ဖို့နဲ့တရားမျှတမှုရှိမရှိခွဲခြားဆက်ဆံမှုစံကျင်ရေးစံထားချက်တွေအစရှိတာတွေကိုအကဲဖြတ်နိုင်အောင်အစိုးရတွေနဲ့အရက်ဖက်လူအဖွဲ့အစည်းတွေကိုတင်ကြားပေးပါတယ်။လက်တလုံးမှာနိုင်ငံပေါင်း63နိုင်ငံကကုလသမဂ္ဂလူခွင့်ရေးရုံးကိုကူညီထောက်ပံ့ပေးနေကြပါတယ်။အလူရှင်နိုင်ငံစီးရင်ပိုးပြီးတော့တိုးမြှားလာဖို့လိုတယ်လို့သရိုဆဲလ်ကပြောပါတယ်။နော်ဝေးနိုင်ငံအပါအဝင်စကန်ဒီနေးဗီးယား၃နိုင်ငံကကူညီထည့်ဝင်ငွေတွေတိုးပေးမယ်လို့ကတိပြုထားကြောင်းလည်းပြောပါတယ်။ဒါပေမဲ့အခုပြောတဲ့အထက်မှာအမေရိကန်ပြည်ထောင်စုမပါသေးဘူးလို့လည်းသူမကပြောပါတယ်။အစင်လာရအမေရိကန်ပြည်ထောင်စုဟာဒီအဖွဲ့ကြီးရဲ့အကြီးမားဆုံးအလူရှင်နိုင်ငံဖြစ်ပါတယ်။အမေရိကန်ကွန်ဂရက်လွှတ်တော်ကဒီလုပ်ငန်းစဉ်နဲ့ပတ်သက်လို့ဆွေးနွေးနေပြီးတော့မလကုံမိုင်းမှာဆုံးဖြတ်ချက်ချမယ်လို့ဆိုပါတယ်ပြီးခဲ့တဲ့နှစ်ကတော့အမေရိကန်ပြည်ထောင်စုကဒေါ်လာတန်း20ကျော်အလှူငွေထည့်ဝင်ခဲ့ပါတယ်ဒီနှစ်မှာတော့ဘလောက်ထည့်ဝင်မယ်ဆိုတာမေးစရာဖြစ်နေပါတယ်ဘာကြောင့်လဲဆိုတော့သမ္မတဒေါ်နယ်ထရန့်အစိုးရဟာဒီဇင်ဘာလတုန်းကကုလသမဂ္ဂကိုပေးတဲ့အထောက်ပံ့အားလုံးကဒေါ်လာ285မီလီယံဖြတ်တောက်မယ်လို့ကြေညာထားတဲ့အတွက်လည်းဖြစ်ပါတယ်ကုလသမဂ္ဂဟာအတုံးစရိတ်တွေလိုတာထက်ပိုမိုတုံးဆွဲနေပြီးတော့ထိရောက်မှုလည်းမရှိဘူးလို့အမေရိကန်အစိုးရကအပြစ်ဖို့ထားပါတယ်ခင်ဗျာ
ဦးဆန်မိုးဝေပါရှင် နိုင်ငံတကာသတင်းဆောင်မတွေအပြီးမှာတော့ရခိုင်ပြည်နယ်ဘက်ကအဖမ်းဆီးသတင်းကိုတင်ပြပေးချင်ပါတယ်။ရခိုင်ပြည်နယ်စစ်တွေမြို့ကပြည်နယ်အစိုးရအဖွဲ့အတွင်းရေးမှူးနေအိမ်အပါအဝင်နေရာ၃ခုမှာပြီးခဲ့တဲ့ရက်ပိုင်းကဘုံးပေါက်ကွဲမှုတွေနဲ့ဆက်ဆက်ပြီးတော့တန်တရားနဲ့နောက်တဦးကိုအာဏာပိုင်တို့ထပ်ပြီးတော့ဖမ်းလိုက်တာကြောင့်အခုဆိုရင်ဖမ်းဆီးစစ်ဆေးနေသူ၈ဦးထိရှိနေပါပြီ။အခုလိုတန်တရားနဲ့ထိမ့်သိမ်းစစ်ဆေးနေပေမဲ့လည်းဘု து လက်ချက်ဆိုတာကတော့ထွက်ပေါ်မလာသေးပါဘူး။ရန်ကုန်ခြေဆိုင် VOA သတင်းတောင်မမေခါကပြောပြပေးပါမယ်ရှင်
။ရခိုင်ပြည်နယ်စစ်တွေမြို့မှာဖေဖော်ဝါရီ24ရက်နေ့မနက်ပိုင်းကဘုံပေါက်ကွဲမှု၃ခါဖြစ်ခဲ့တဲ့အပြင်မပေါက်သေးတဲ့ဘုံ၃လုံးကိုလည်းအာဏာပိုင်တွေကတွတ်ရှိခဲ့ပါတယ်။ပေါက်ကွဲမှု၃ခုလုံးကမနက်ပိုင်းမှာဖြစ်ပွားခဲ့တာဖြစ်ပြီးပေါက်ကွဲမှုတစ်ခုကတော့ရခိုင်ပြည်နယ်အစိုးရအတွင်းရေးမှူးဦးတင်မောင်ဆွေရဲ့အိမ်နောက်ဖေးမှာပေါက်ကွဲခဲ့တာပါ။အခြားပေါက်ကွဲမှုနှစ်ခုကတော့ဒီနယ်တရားရုံးအနည်းနဲ့မြေစင်းရုံးတွေအနည်းမှာဖြစ်ခဲ့ပြီးရခိုင်အစိုးရဘက်ကတော့အစိုးရအပေါ်ဥတီတိုက်ခိုက်လာနေတယ်လို့ဆိုထားပါတယ်။ဒီအတွက်တန်တရားရှိသူတွေကိုခေါ်ယူစစ်ဆေးတာမှာတန်တရားရှိသူ၈ဦးကိုခေါ်ယူစစ်ဆေးနေတယ်လို့ပြည်နယ်ရဲတပ်ဖွဲ့ရဲမှူးကြီးအောင်မြင်မိုးကအခုလိုအတည်ပြုပြောကြားပါတယ်
။နောက်ထပ်ကတူးချီဆိုတယောက်ပေါ့နောက်ထပ်တယောက်တော့ရှိရဖြစ်ပါရောကွယ်နော်။ဒီလိုရောစစ်ဆေးဆဲပါဖြစ်ပါလေ။ခုနှစ်ယောက်ကယူတယောက်ကတော့ထပ်ယူတယ်
ပြီးခဲ့တဲ့ February 25ရက်နေ့မှာတော့ဒီဘုံပေါက်ကွဲမှုနဲ့ပတ်သက်လို့အစိုးရခေါ်ယူစစ်ဆေးတာမှာရခိုင်ပြည်အမျိုးသားကောင်စီ ANC ကတဦးအပါအဝင်လူ၄ဦးကိုဥစွာထိန်းသိမ်းခဲ့ပြီးချုပ်ရဲရမန်ယူခဲ့ပါတယ်။အဲဒီနောက်မှာတော့လုံခြုံရေးတာဝန်ရှိသူတွေကဒီကိစ္စနဲ့ဆက်နွယ်ပြီးလူ၃ဦးကိုထပ်မံထိန်းသိမ်းခဲ့တာဖြစ်ပါတယ်။ခေါ်ယူစစ်ဆေးခံနေရတဲ့ရခိုင်ပြည်အမျိုးသားကောင်စီ ANC အဖွဲ့ဝင်ဦးနိုင်စိုးကိုစစ်မေးဖို့ခေါ်ယူသွားပြီးချုပ်ရဲ့ရမန်ယူချိန်မှာမိသားစုကခဏသာတွေ့ခဲ့ရပြီးစစ်ဆေးတာ၅ရက်ကြာသွားပေမဲ့ဘာသတင်းမှမရတာမို့မိသားစုဝင်တွေဘက်ကသူ့ကျမ်းမာရေးအတွက်စိုးရိမ်မိတယ်လို့ကိုနိုင်စိုးရဲ့ညီမဖြစ်သူမချစ်ဤလိုင်က VOA ကိုပြောပါတယ်
။အခုလက်ရှိအချိန်မှာအမရမတွေ့ရဘူးအမရအကိုကြီးနဲ့လေအခုဖမ်းခေါ်သွားရင်းနေပြီးမင်းရဆွာယူတစ်ခါပဲတွေ့လိုက်ရရဲ့မငါမင်းငါမင်းလာပြလိုက်တယ်အဲ့ဒီနေ့ကလေးကမတွေ့ရတာမှာဟောအဲ့မရရဲ့အချိန်မှာဘယ်လိုရှိရဲဘာဖြစ်လဲဆိုတာလည်းမေးလို့မရဘူးအမဟောဟိုတနေ့ကမမင်းကြီးတဲ့ဆက်ဆံမှုကြတာဟောအချိန်မကောင်းရင်စိတ်ဝင်တယ်အဲ့မရရဲ့အချိန်မျိုးစိတ်ဝင်တယ်လို့အဲ့လိုမျိုးပြောပါရဲ့ရှင်
အစိုးရဘက်ကတော့အခုလူ၈ယောက်ကိုစစ်ဆေးဖို့ခေါ်ယူထားတာဖြစ်တယ်လို့ဆိုထားပြီးခေါ်ယူတာကလည်းအရင်တုန်းကပောက်ကွဲမှုတွေနဲ့ထောင်ချဘူးသူတွေကြော်စောတဲ့တင်ရှိခဲ့ဘူးသူတွေဖြစ်တာမို့ခေါ်ယူစစ်ဆေးတာဖြစ်တယ်လို့ရဲဘက်ကဆိုထားပါတယ်လက်ရှိအချိန်ထိရဲဘက်ကစစ်ဆေးမှုနဲ့ပတ်သက်လို့ထုတ်ဖော်ပြောဆိုတာမရှိသေးတယ်လို့ဘသူလက်ချက်လဲဆိုတာကိုလည်းတိတိကျကျမပြောနိုင်သေးပဲတယောက်ပြီးတယောက်ခေါ်ယူစစ်ဆေးနေတာဖြစ်ပါတယ်ရဲဘက်ကတော့ဒီ၈ယောက်သာစစ်မေးနေတယ်လို့ဆိုပေမဲ့ဒေသခံတွေဘက်ကတော့၈ယောက်အပြင်အခြားသူတွေကိုလည်းခေါ်ယူစစ်မေးတာတွေလုပ်နေပြီး၁၀ဦးထက်မနည်းခေါ်ယူစစ်ဆေးမှုတွေလုပ်ထားကာအချို့လူတွေကိုတော့နေတဝက်နီးပါးခေါ်ယူစစ်ဆေးပြီးပြန်လွတ်ခဲ့တယ်လို့ဆိုပါတယ
်။သောရရှင်များရှင်မြန်မာနိုင်ငံကနေရာတချို့မှာမကြသေးခင်ကပဲလူတွေထိခိုက်တေကြေခဲ့ရတဲ့ဘုံးပေါက်ကွဲမှုတွေနဲ့အတူနိုင်ငံရေးအကြမ်းဖက်မှုတွေတွေ့လာနေရပါတယ်။ဘယ်လိုအကြောင်းတွေကြောင့်နိုင်ငံရေးအကြမ်းဖက်မှုတွေပေါ်ပေါက်နေပါသလဲ။ဘယ်လိုလူတွေကနိုင်ငံရေးအကြမ်းဖက်မှုတွေကိုကျူးလွန်နေကြတာပါလဲ။နိုင်ငံရေးအကြမ်းဖက်မှုဘေးကကင်းဝေးအောင်ဘာတွေလုပ်ဖို့လိုနေသလဲဆိုတာတွေကိုတော့ VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ။
ပါဝင်ဆွေးနွေးကြဖို့ကျွန်မတို့သောရရှင်တွေအားလုံးကိုထပ်ပြီးတော့ဖိတ်ခေါ်ပါရစေ။အခုကတော့စပိန်နိုင်ငံကလက်ကင်ဖုံပြပွဲကနည်းပညာသစ်တွေအကြောင်းကြည့်ကြရအောင်ပါရှင်။ကမ္ဘာအကြီးဆုံးမိုဘိုင်းဖုန်းပြပွဲ Mobile World Congress ကိုဒီသတင်းပတ်ကဆက်လို့စပိန်နိုင်ငံဘာစီလိုနာမြို့မှာလုပ်နေပါတယ်။ Apple ကုမ္ပဏီကလွှဲလို့တခြားစမတ်ဖုန်းထုတ်လုပ်တဲ့ကုမ္ပဏီတွေပါဝင်ပြီးသူတို့ရဲ့နည်းပညာသစ်တွေကိုမိတ်ဆက်တာဖြစ်ပါတယ်။2019ခုနှစ်မှတ်တမ်းတွေအရတော့စမတ်ဖုန်းစျေးကွက်က488ဘီလီယံလောက်ရှိနေတာပါ။ VOA သတင်းတောက် George Putit ရဲ့သတင်းကိုကိုဝင်းခမ်းမောင်ကပြောပြပေးပါမယ်ရှင်
။ Smartphone တွေရဲ့လုပ်ငန်းဆောင်တာတွေနဲ့ပတ်သက်လို့စံသစ်တီထွင်မှုတွေတဖြည်းဖြည်းကုန်ခန်းလာနေပြီဆိုတာဒီပွဲမှာတွေ့နေရပါတယ်။ Canalys Company ရဲ့ဤပညာလေးလာစောင့်ကြည့်သူတူဖြစ်တဲ့Ben Stanton ကအခုလိုပြောပါတယ
်။ I think we've pretty much
ကျွန်တော်ထင်တော့အသစ်ထွင်စရာတိတ်မရှိတော့ပါဘူး။Samsung နဲ့ Apple တို့ကိုကြည့်မဆိုရင်အရင်တုန်းကနှစ်နှစ်တစ်ခါလောက်အသစ်ဆန်းတွေကိုရှိရပေမဲ့အခုတော့၃နှစ်မှတစ်ခါလောက်ပဲတွေ့ရပါတော့တယ
်ဒေါ်လာ၈၀၀လောက်ဖြစ်တဲ့ဒီလိုဖုန်းမျိုးကိုမတက်နိုင်သူတွေအတွက်တော့ Google ကုမ္ပဏီက Android Origo လို့ခေါ်တဲ့ဖုန်းလည်ပတ်မှုစနစ်အသစ်တစ်မျိုးကိုတီထွင်ထားပါတယ် Mobile Key Website က Nicole Scott ကတော့
With Android Go apps,
Android Go apps တွေကိုသုံးမယ်ဆိုရင် data ချွေတာရေးနည်းလမ်းတွေကိုထည့်စင်စားထားတဲ့အတွက် YouTube ကနေဗီဒီယိုတွေကြည့်မယ်ဆိုရင်လည်းအရင်လောက် data စားတော့မှာမဟုတ်ပါဘူး။ဖွံ့ဖြိုးဆဲနိုင်ငံတွေမှာက internet ဖိုးတွေဈေးကြီးနေသေးလို့ပါ
။ဒီဖုန်းလည်ပတ်မှုစနစ်တွေအားတန်ဖိုးနဲ့ဖုန်းတွေဖြစ်တဲ့ Nokia ရဲ့ Slider Phone 8110တို့လိုဖုန်းတွေအတွက်အဆင်ပြေစေမှာဖြစ်ပါတယ်။ဒီဖုန်းကို1996ခုနှစ်မှာထုတ်ခဲ့တာဖြစ်ပါတယ်။ HMD Global ရဲ့ CEO ဖြစ်သူFlorian Sitka ခုလိုပြောပါတယ
် We are fortunate enough to have with Nokia so
Nokia လိုအစင်လာရှိခဲ့တဲ့ဖုန်းမျိုးကိုပြန်ထုတ်ခွင့်ရတာကျွန်တော်တို့အတွက်ကံကောင်းပါတယ်ဒီနှစ်တော့8110 series ကိုပြန်ထုတ်ခွင့်ရပါတယ်ဒါပေမဲ့ Wi-Fi နဲ့ 4G function ထည့်ထားပါတယ
်ဒီပွဲမှာနိုင်ရန်ဖောက်မြင်နိုင်တဲ့ကိရိယာတွေနဲ့ဆက်ရုပ်တွေစားတဲ့အသုံးဆောင်ပစ္စည်းတွေလည်းဝယ်သူတွေရဲ့အာရုံကိုအပြိုင်ဆွဲဆောင်နေပါတယ် Selfie ရိုက်ပြီးကိုယ်ပုံကိုမကြည့်ရမနေနိုင်သူတွေအတွက်လည်း Smartphone ကနေပို့သမျှပုံတိုင်းကိုကော်ဖီကွက်မှာပုံဖော်ပေးမဲ့ဆက်ကိုလည်းတွေ့ကြရပါတယ်။ DMWC ပွဲကိုတော့မတ်လ၁ရက်နေ့အထိကျင်းပမှာဖြစ်ပါရယ်ခင်ဗျာ
။ကိုဝင်းခံမောင်းပါရှင်။ညနေခင်းသတင်းလွှာတွေကတော့ဒီလောက်ပါပဲ။ VOE ရဲ့ကြာသပတင်းညနေခင်းရေဒီယိုအစီအစဉ်နဲ့ပြီးမှာတော့ Asia Set 7 ဂျူရုကနေ VOE ရုပ်မြင်သံကြားအစီအစဉ်ကိုတိုက်ရိုက်ကြည့်ရှုနိုင်ကြပါတယ်။ညနေ9နာရီကနေ9နာရီခွဲအထိထုတ်လွှင့်ပေးနေတာဖြစ်ပါရယ်ရှင်။ခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကကြီးညာပေးပါအောင်ရှင
်ရုရှားစစ်တပ်ကဟွာဝေးအကန့်အသတ်မရှိပစ်ခတ်နိုင်ပြီးဒုံးရံကာဝေးစနစ်တွေကိုကျော်လွန်နိုင်တဲ့ cruise missile တုံးပါဝင်နျူကလ িয়ার လက်နက်တွေကိုစမ်းသပ်ခဲ့တဲ့အကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကပြောဆိုလိုက်ပါတယ်မလာ၁၈ရက်နေ့ယူကော့ပွဲမတိုင်ခင်နိုင်ငံတော်ခြေပြမင်ကုန်းပြလွတ်တော်ကိုယ်စားလှယ်တွေကိုဒီကနေ့မင်ကုန်းပြောကြားမှာရုရှားသမ္မတကပြောဆိုလိုက်တာပါစီးရီးယားနိုင်ငံမှာရပောင်း30ကျားပြစ်ခတ်ရဆင်းနိုင်မှုတောက်ဆူချက်ကိုအကောင့်ထဲပေါ်နေရလက်မလျှော့သေးတဲ့အကြောင်းစီးရီးယားရဲ့ကုလသမဂ္ဂဒုက္ခစလေစတီဖန်ဒမစ်စထရာကပြောဆိုလိုက်ပါတယ်အဆိုအရသဘုံတက်ဖွဲ့တွေအနေနဲ့လည်းတက်ခတ်မှုတွေရပ်တန့်ချဖို့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာအထူးကုလစလေကတိုက်တွန်းလိုက်တာပါအမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့မဲဆွယ်စည်းရုံးပွဲနဲ့ရုရှားတို့ကြားဆက်သွယ်မှုရှိမရှိစုံစမ်းစစ်ဆေးမှုတွေမကြသေးတဲ့တရင်ပတ်တွေမှာအချိန်မြင့်လာနေတာနဲ့အမျှနိုဝင်ဘာလတဲ့ကျင်းပမဲ့လွတ်တော်ယူကောက်ပွဲတွေပေါ်ရိုက်ခတ်မဲ့အလားအလာတွေလည်းရှိနေပါတယ်သမ္မတရဲ့မဲဆွယ်ပွဲတာဝန်ခံဟောပေါ်မနာဖော့ကတော့မနေ့တုန်းကပဲဝါရှင်တန်ပြည်ထောင်စုတရားရုံးတစ်ခုကိုလာရောက်ခဲ့ပြီးရုရှားရဲ့အထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာကထပ်မံတရားစွဲဆိုထားတဲ့ဆွဲချက်တွေအတွက်အပြစ်မရှိကြောင်းရှောက်လဲသွားခဲ့ပါတယ်မြန်မာနိုင်ငံရဲ့ခိုင်ပြည်နယ်ကထွက်ပြေးသွားတဲ့ဒုက္ခသည်တွေရဲ့အခြေအနေကိုလေ့လာကဲခတ်ဖို့လူ့ကွင်ရေးဆိုင်ရာကုလသမဂ္ဂလက်ထောက်တွင်းရေးမှူးချုပ်အန်ဒရူးကီလ်မောဘင်္ဂလားဒေ့ရှ်နိုင်ငံကိုမနက်ပံသွားရောက်ဖို့ရှိနေပါတယ်ဒုက္ခသည်တွေကိုလိုနီထိုင်နေကြတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနေဆက်နဲ့တကားမျိုးတော်တွေကိုလေ့ရကြသွားရောက်မှာဖြစ်တဲ့အကြောင်းလူ့ကွင်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကဒီကနေ့ပဲကြေညာချက်ထုတ်ပြန်ခဲ့တာပါကော့ခ်စ်ဘားဘဇားကိုသွားရောက်ရမှာတော့ရိုဟင်ဂျာဒုက္ခသည်တွေနဲ့လည်းတွေ့ဆုံသွားမှာပါ
တရင်ချင်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးခဲ့တာပါဒီညနေ့အစီအစဉ်ထုတ်လွှင့်ရမှုကကိုသားညုံဖြစ်ပြီးတော့အင်ဂျင်နီယာက Linus Rinkus ဖြစ်ပါတယ် VOA American အသံညနေခင်းမြန်မာဘာသာအစီအစဉ်တွေကိုတော့မြန်မာစံနှုန်းချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16 19 25တို့ကနေထုတ်လွှင့်ပေးခဲ့တာပါနောက်2နာရီအကြာည9နာရီခန့်နေ10နာရီအထိထုတ်လွှင့်မဲ့အစီအစဉ်မှာပြန်ပြီးတော့ဆုံတွေ့ကြရအောင်ပါရှင်တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington. From Washington.